လက်တလောလောင်စာစီဈေးတွေရုတ်တရက်ခုန်တက်သွားတာဟာຫນွေစဘာစိုက်ပျိုးထားတဲ့လေယာတွေကိုအရင်ကလိုရေတင်ဆက်တွေနဲ့ရေမသွင်းနိုင်တော့ဘူးလို့သိရပါတယ်တချို့မျိုးကြီးတွေမှာလောင်စာစီဈေးတွေအနည်းငယ်ပြန်ကျသလိုရှိပေမဲ့မြန်မာနိုင်ငံအထက်ပိုင်းနယ်မြို့တွေမှာတော့တက်ဈေးအတိုင်းပဲရှိနေသေးတယ်လို့တောင်သူလယ်သမားအရေးကိုဆောင်ရွက်ပေးနေတဲ့စကိုင်းတိုင်းဒေသကြီးကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်
လူတဘာတိတန်ဆိုင်တဲ့တောင်သူတွေပေါ့အဲ့ဒါဘယ်လိုဟာတော့ဆိုဥမာမြေကျိုးအင်းလူဟာမျိုးတွေအင်းနေထဲမှာရှိတဲ့လှုပ်တဲ့တောင်သူအများစုကຫນွေတဘာကိုပဲအားထားတာပေါ့နော်ဒီအင်းကြီးတွေကြသွားမှဒီလေတွေပေါ်လာမှစဘာကိုဆိုင်တော့အဲ့ဒီတောင်သူတွေကကြတော့ဒီຫນွေတဘာကိုပဲအဓိကထားကျွန်တော်တို့လေတွေထဲမှာဒီမြောက်ရေရွန်းနေတူးပြီးတော့အဲ့ရေနဲ့ဟိုတလုံးလုံးအင်ဂျင်ဆက်တင်နေရေကြီးစုပ်တင်ပြီးတော့ဒီຫນွေတဘာကိုဆိုင်ကြတော့အဲ့ချိန်မှာတော့ဒီဇယ်ပေါ့နော်အထူးသဖြင့်ဒီဇယ်ကအဓိကပဲအခုတို့ဈေးတွေတက်သွားတဲ့ခါကျတော့ဟိုလေတွေကလူတလောက်မပေးနိုင်ဘူးပေါ့နော်တချို့လည်းတလက်တလောဖြစ်သွားတဲ့အဲဒီဓာတ်ဆီဈေးကြီးအစမတန်ထိုးတက်သွားပေါ့နော်နေရာဒီမှာဒီလက်ဆိုင်ခဲနေလက်ဆိုင်ခဲဆိုတာတော့ဟင်းချက်စရာတတိဝလံစိုက်တဲ့တောင်သူတို့ကလည်းပဲအဓိကဒီဒီဇယ်ကိုပဲအားပြီးပြီးတော့စိုက်ရတာပေါ့နော်လူတလောက်ဒီဈေးကိုမတော်နိုင်တဲ့အပိုင်းတွေရှိတယ်
အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကတော့စကိုင်းတိုင်းအတွင်းက6ဦးမြို့နယ်စကိုင်းအနီးကမူးမြစ်တဝိုက်ရွှေဘိုမြို့နယ်အတွင်းကဒေသတချို့နဲ့ချင်းသွင်းမြစ်ကြောင်းတစ်ချောင်းဝဲရတွေကဒေသတွေဖြစ်ပါတယ်။ဒါ့အပြင်မိုးစဘာကိုအဓိကထားစိုက်ပျိုးတဲ့ဒေသတွေမှာလည်းနှွေစဘာကိုတီးထက်အဖြစ်စိုက်ပျိုးလေးရှိကြပါတယ်။ဒါ့ပြင်ရေတင်ဆက်နဲ့စိုက်ပျိုးကြရတဲ့အတွက်ကြောင့်ဆက်လက်ပြီးရေသွင်းဖို့အခက်အခဲတွေကြုံတွေ့နေကြပြီလို့ဆိုပါတယ်။အလားတူလောင်စာစီဈေးတက်နေတဲ့ရိုက်ခတ်မှုကိုမြန်မာပြည်အလဲပိုင်းမြေလက်ဒေသကငရုတ်ဆိုင်တောင်သူတွေမှာလည်းကြုံတွေ့နေကြရတယ်လို့သိရပါဗျ။အဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းအတွင်းမှာကိုယ်တိုင်လည်းငရုတ်ဆိုင်တောင်သူဖြစ်ပြီးတောင်သူလယ်သမားရေးတင်နှန်းတွေပို့ချပေးနေတဲ့ဦးအောင်ကျော်ကျော်ကကြုံတွေ့ရတဲ့အခက်အခဲကိုအခုလိုပြောပါဗျ။
အခုချိန်ကတော့ကျွန်တော်တို့ငိုးတာမရွာသေးဘူးလေ။လက်ရှိကိုယ်ကငရုတ်ခဲနေရရေးသွင်းနေရတော့ဘူး။ဈေးကတောက်လျှောက်သွင်းနေရတာပြောရတော့အခုဒီရပိုင်းမှာတော်တော်ခက်ခဲဖြစ်တာကီသေးတွေကတော်တော်ကိုကြည့်သွားတယ်ကြည့်သွားတဲ့အခါကျတော့ဒီရေသွန်းရတဲ့ကိစ္စကိုမသွန်းနိုင်ကြဘူးသုံးချိန်သွန်းရမယ်ဟာကိုဒီချိန်တော့ပဲသွန်းဖို့အလိုမျိုးချီတတာလေးနဲ့တွားတဲ့အခြေအနေမျိုးတွေဖြစ်သွားတယ်ပေါ့
ဒါအပြင်လောင်စာစီဈေးတွေရုတ်တရက်ဈေးတက်တာဟာရေတင်ရေဆုပ်ဆက်တွေအသုံးပြုကြတဲ့ကွန်ဆိုက်တောင်သူတွေမှာလည်းရိုက်ခတ်မှုတွေရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကျေးလက်ဖုံပြိုရေးဆောင်ရွက်ပေးနေသူတူကအခုလိုပြောပါတယ
်။စီသေးကြီးတော့ရေကိုအင်ဂျင်နဲ့တင်ရတဲ့အလုပ်တွေအကုန်လုံးရိုက်ခတ်တာပဲ။အောင်လူတွေလည်းအခုလည်းလောတော့အာကိုယ်ကကွန်ဆိုက်တဲ့လူတွေရတဲ့စီသေးကြီးတော့ရေကိုပြစ်လုံးတော့မပေးနိုင်ဘူးပေါ့။ကိုယ်ကကွန်ရက်တွေကိုလေကွန်ပင်းတွေကိုကွန်ရက်တွေရေသွင်းတော့ရေကအမြဲလောင်းပြီးအရွယ်လုံးပြီးတော့စီဝိုးကြီးတော့ရေကလုံးတော့မပေးနိုင်ဘူးလေအဲ့ဒါကွန်ရက်တွေကျတော့မအောင်ဘူးပေါ့အဲ့ဒါလေးပေါ့
မနေ့နေ့စာမိုင်းကဆရာနာတင်ပြီးနောက်ပိုင်းဓာမြေဩဇာဈေးမြေစီဈေးတွေမြင့်တက်လာတာအလုသမားရှားပါတာခိုင်းနွားတွေရှားပါလာတာကြောင့်တောင်သူလယ်သမားတွေဟာအရင်ကတည်းကမပြေလည်တဲ့အခြေအနေတွေကနေအခက်အခဲတွေနဲ့ပုံပြီးကြုံတွေ့ခဲ့ကြရပါတယ်အဲ့ဒီအချိန်ကလေးကလောင်စာစီဈေးတွေတက်လာတဲ့အတွက်ကြောင့်လေထုံဆက်အပါဝင်လေယာသုံးစက္ကရိယာတွေအသုံးပြုကငှားရမ်းကတွေဈေးတက်လာတဲ့အတွက်ကြောင့်တောင်သူလယ်သမားတွေမှာပိုပြီးအကျက်တဲနဲ့ရင်ဆိုင်လာခဲ့ကြရပါတယ်။အဲအခုတခါလောင်စာစီဈေးတွေရုတ်တရက်တက်လာတဲ့အခါမှာတော့စိုက်ပျိုးရေးကိုအကြီးအကျယ်ရိုက်ခတ်နေပြီလို့သိရှိရပါတယ်ခင်ဗျာ။